အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ဥက္ကဋ္ဌဒေါက်အောင်ဆန်းစုကြည်ကချင်ပြည်နယ်ပူတာအိုမြို့မှာဖွဲ့စည်းပုံပြင်ဆင်ရေးဆိုင်ရာ2015ရွေးကောက်ပွဲအခြေအနေအပါအဝင်မြန်မာနိုင်ငံရဲ့လက်ရှိနိုင်ငံရေးအခင်းအကျင်းတွေနဲ့ပတ်သက်လို့ကချင်ပြည်သူလူထုနဲ့ဓာတ်ရိုက်တွေ့ဆုံဆွေးနွေးနေပါတယ်ကချင်ပြည်နယ်ခီးစဉ်အတွင်းဒေါက်အောင်ဆန်းစုကြည်ကချင်ပြည်သူလူထုနဲ့တွေ့ဆုံမှုအပေါ်ကြိုးဆိုပြီးမဲ့2015ရွေးကောက်ပွဲအတွင်းပါတီကြီးတွေအနေနဲ့ဒေသခံတိုင်းရင်းသားပါတီတွေကိုဦးစားပေးစေခြင်းနဲ့လို့ကချင်ပြည်နယ်ဒီမိုကရေစီပါတီကပြောပါတယ်2015ရွေးကောက်ပွဲမတိုင်ခင်တိုင်းရင်းသားဒေသတွေစီခီးဆက်နေတဲ့ NLD ပါတီရဲ့စီယုံရေးခီးစဉ်နောက်ဆုံးရသတင်းကိုတော့မဆုမွန်ကစူးစီးတင်ပြထားပါတယ်ရှင
်ဟုတ်ကဲ့ပါအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်အောင်ဆန်းစုကြည်ဟာ2015ရွေးကောက်ပွဲကျင်းပဖို့အချိန်ကာလနီးကပ်လာချိန်မှာပဲတိုင်းရင်းဒေသတွေဖြစ်တဲ့ပြည်နယ်နဲ့တိုင်းတွေကိုပါတီစည်းရုံးရေးခီးစဉ်အဖြစ်တွားရောက်နေခဲ့ရာကဒီကနေ့မေလ23ရက်နေ့စနေနေ့မှာတော့ကချင်ပြည်နယ်ကိုရောက်ရှိလာခဲ့ပါတယ်။ကချင်ပြည်နယ်ပူတာအိုခရိုင်ပူတာအိုမြို့ကိုစနေမနက်ပိုင်းကရောက်ရှိခဲ့ပြီးတဲ့နောက်မှာတော့ဒေါက်အောင်ဆန်းစုကြည်ကိုဒေသခံကချင်ပြည်သူလူထုကတိုင်းရင်းရိုးရာဝတ်စုံပြည့်တွေဝတ်ဆွေပြီးသူမဆောက်ရောက်လာရလေစိတ်ကနေစာလိုမြို့ဝင်းနန်းတလျှောက်တောင်းတဖြားဖြားကြိုဆိုခဲ့ကြပါတယ်။ပါတီရဲ့စီယုံရဲခီးစဉ်လည်းဖြစ်တယ်လို့လက်ရှိမြန်မာနိုင်ငံရဲ့အခင်းအကျင်းတွေကိုပါတီအနေနဲ့ပြည်သူတွေသိရှိအောင်ရှင်းလင်းပြဖို့ဖြစ်ပါတယ်လို့ဒေါက်အောင်ဆန်းစုကြည်ရဲ့ကချင်ပြည်နယ်ခီးစဉ်နဲ့ပတ်သက်ပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြောခွင့်ရဦးညံဝင်းက VOA ကိုအခုလိုပြောပါတယ်
။ကျွန်တော်သိတာကတော့အဲ့ဒီဒေသကလူကအန်ဒီအဲ့ဒီကိုတခါမှမရောက်ဘူးလို့ပြီးခဲ့တဲ့နှစ်ပတ်လောက်ကသိနေ။ဟိုသူတို့ဖိတ်ပါတယ်။ပါတီစည်းရုံးရေးလို့ပြောရင်ရပါတယ်။ဒီတော့ဘွယ်ချင်းနေပြည်ပြောင်းကြောင်းလဲမှုဒီမိုကရေစီရရှိဖို့ဒါတွေကဘယ်လိုအခြေအနေဥစရာဥတွေကဘယ်လိုရှိလဲ။ဒါမျိုးတွေအမျိုးစုံကျွန်တော်တို့ဒီလိုခီးစဉ်မျိုး
အခုလို2015ရွေးကောက်ပွဲအတွက်ကချင်ပြည်နယ်တွင်ပါတီစည်းရုံးရေးခီးစဉ်ဖြစ်နေကချင်ပြည်သူလူထုနဲ့ဓာတ်ရိုက်တွေ့ဆုံဆွေးနွေးမှုတွေပြုလုပ်တဲ့အပေါ်မှာကချင်ခေါင်းဆောင်တယောက်အနေနဲ့ကြိုးဆိုပါတယ်လို့ကချင်ပြည်နယ်ဒီမိုကရေစီပါတီဥက္ကဋ္ဌဒေါက်တာတူးကြကပြောပါတယ်
။အားရလဲဆိုပြည်သူလူထုနဲ့ပြည်ရဲ့ဆိုတော့အဲ့ဒါအဆိုပြည်ပေါ်ပဲလေဒီကလာပြီဆိုတော့ဒီကောက်ပွဲမဲအောင်လည်းရေးခီးစဉ်ဆိုတော့အခက်ရတော့အကျိုးရှိမှာပါအောင်မြင်မှာပါကျွန်တော်အဲ့ဒီပဲ
ဒါပေမဲ့တနင်္ဂနွေလုံးအတိုင်းအတာနဲ့ပါတီစည်းရုံးရွေးကောက်ပွဲအောင်နိုင်ရေးလှုပ်ဆောင်နေမှုတွေအပေါ်မှာတော့ကချင်ပြည်နယ်ပါဝင်တိုင်းရင်းဒေသတွေမှာ NLD ပါတီလိုပါတီကြီးအနေနဲ့တိုင်းရင်းသားပါတီတွေကိုဦးစားပေးသင့်ပါတယ်လို့2015ရွေးကောက်ပွဲပါဝင်ရှင်ပြိုင်မှာဖြစ်တဲ့ကချင်ပြည်နယ်ဒီမိုကရေစီပါတီရဲ့ဥက္ကဋ္ဌဒေါက်တာတူးကြာကအကြံပြုပါတယ်
။လက်ကောက်ဆန္ဒရွေးကောက်ပွဲမှာတော့တိုင်းရင်းသားပြည်နယ်တွေမှာဒီပါတီကြီးတွေနဲ့လည်းဘယ်တော့ပါတီဒီဒေသပါတီဒီဟိုစားပေးစေခြင်းလေ။ဒါကြောင့်လည်းသလို့ရှိရင်လာမယ့်အချိန်ခါဒီမှာကျွန်တော်ကဒီဖက်ဒရယ်ယူနီယံကိုတည်တဲ့အချိန်ခါဖြစ်တဲ့နောက်ပြီးမှဒီဂိုဗန်ပြတာကိုတာတူခွင့်ရတော့တဲ့အချိန်ခါဖြစ်တယ်ပေါ့။နောက်ရရှိလာမှာပဲဒီခွင့်ရပြီ။ဆက်ခါကျတော့အခုကစပြီးမှဒီတိုင်းတာပြည်နယ်ဒီမှာဒီနယ်စုပြည်နယ်သားများအခုဒီမှာကိုဖန်တီးနိုင်တဲ့ခွင့်ရပေါ့။နော်တိုင်းသားပါတီရဲ့အနေနဲ့ဒေသပါတီရဲ့အနေနဲ့ကိုယ့်ရဲ့ဒေသသားတွေကိုဒါစည်းစည်းလုံးလုံးနဲ့ဒေသသားတွေကိုဆောင်မှုပေးနိုင်တဲ့အနေထားမျိုးဒီဒေသရဲ့တာဝန်မှာကိုဖန်တီးပေးနိုင်တဲ့အနေထားမျိုးအစပြုပြီးပြီဖြစ်ပါတယ်။ဒါကြောင့်မလို့ဒီ2015ရွေးကောက်ပွဲမှာပါတီကြီးတွေအနေနဲ့ဒီတိုင်းသားပါတီကြီးမှာတော်တော်များများရှိတယ်နဲ့တိုင်းသားပါတီတွေဟိုစားပေးတဲ့လူတွေမြင်ပါတယ်
။ရွေးကောက်ပွဲအတွင်းတိုင်းရင်းဒေသတွေမှာတိုင်းရင်းသားပါတီတွေပေါ်ဦးစားပေးတဲ့ပါတယ်လို့တိုင်းရင်းသားပါတီတွေဘက်ကအကြံပြုချက်အပေါ်မှာတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြောခွင့်ရဦးညံဝင်းကခုလိုပြောပါတယ်
။သူတို့ပြောတာကိုတုံ့ပြန်လို့ဆိုရင်တော့အမယ်လို့မလုပ်ပါဘူး။ဒါမလို့မြန်မာနိုင်ငံမှာပြည်ပြင်းကြောင်းလဲမှုဟိုတကယ်လုံနိုင်ဖို့ကတကယ်အင်အားကြီးတဲ့ပါတီရှိဖို့လိုပါတယ်။အဲ့တော့လက်ရှိအဖြစ်တော့နော်အင်အားကြီးပါတီဖြစ်နေတာလဲအခွင့်အရေးပဲဖြစ်တဲ့အတွက်ဒါကျွန်တော်တို့ကတော့အင်အားကြီးမှရှိရင်ကြောင်းလဲမှုကိုကိုယ်တိုင်ဆောင်ရွက်နိုင်ဖို့အခွင့်အရေးကိုညွှန်းနေပါတယ်
တိုင်းရင်းဒေသတွေကိုအန်ဒီကိုယ်တိုင်သွားတဲ့အခါမှာတိုင်းရင်းဒေသမှာရှိတဲ့ဒီပေါ့နော်တိုင်းရင်းသားတွေအပေါ်မှာအန်ဒီရဲ့သဘောထားပါတီရဲ့သဘောထားဘယ်လိုများရှိပါလဲရှင်ဟုတ
်ဟောပါတီရဲ့သဘောထားမြန်မာနိုင်ငံမှာတိုင်းရင်းသားမပါဘဲနဲ့ဘာမှလုပ်လို့မရပါဘူးနော်တိုင်းရင်းသားတွေပါမှသာစီလုံးရေးရောပေါ့အားလုံးလုပ်လို့ရမှာပါ
အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်အောင်ဆန်းစုကြည်ရဲ့ကချင်ပြည်နယ်စီယုံရဲခီးစဉ်အတွင်းမှာပူတာအိုမြို့မှာတော့ဒေသခံပြည်သူလူထုရဲ့တွေ့ဆုံပွဲကိုနေ့လယ်ပိုင်းမှာကျင်းပပြီးညနေပိုင်းမှာတော့ပူတာအိုဒေသခံလီစုယဝံကချင်စတဲ့ဒေသခံတိုင်းရင်းသားအဖွဲ့အစည်းခေါင်းဆောင်တွေခရိယံအသင်းတော်အဖွဲ့တွေနဲ့တွေ့ဆုံဖို့ရှိတယ်လို့သိရပါတယ်ရှင်